ဇန်နဝါရီမှာသမ္မတဂျိုးဘိုင်ဒန်တက်တာကုန်ဆုံးတဲ့အခါသူအနားယူဖို့အစီအစဉ်ရှိတယ်လို့အမေရိကဆိုရဖက်ဒရယ်စုံစမ်းရေးဘျူရို FBI ညွှန်ကြားမှုကဗိုလ်ထုနေမှာပြောပါတယ်။အကြီးကောက်ခံသမ္မတထရမ့် FBI ညွှန်ကြားမှုဖြစ်သူ့ရဲ့တက်ဆာကန်ကတ်ပတဲလ်ကိုရထားတဲ့အကြောင်းကြေညာလိုက်ပြီးတပတ်ကြာမှခရစ်စတိုဖာရေးကအခုလိုပြောလိုက်တာဖြစ်ပါတယ်။တရားစစ်ဆေးပြီးတဲ့နောက်နားဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်လို့ FBI ဝန်ထမ်းတွေနဲ့လုပ်တဲ့အစည်းအဝေးမှာရေးကပြောရတာပါ။ထရမ့်ကိုဆွဲဆိုတဲ့အမှုနှမှုပါဝင်နိုင်ငံရေးနဲ့ဆက်ဆံပြီးထင်ရှားတဲ့အမှုတွေကိုသူ့လက်ထက်မှာစုံစမ်းစစ်ဆေးရတာဖြစ်ပါတယ်။တကယ်တော့ထရမ့်ရဲ့ပထမသက်တမ်းမှာအဲ့ဒီလုံကညွန်ကြားမှု James Comey ကိုဖြုတ်ပြီး2019ခုနှစ်မှာ Christopher Ray ကိုခန့်ခဲ့တာဖြစ်ပါတယ်။အစိုးရပြောင်းမိမဲ့နိုင်ငံရေးရဩဇာတရားမှုမရှိအောင်အဒီလိုရာဇူးတွေကိုစတဲ့သက်တမ်းသတ်မှတ်ထားတာပါ။ကြားထားကြရရဆိုရင်တော့ Christopher Ray ရဲ့သက်တမ်းပြည့်ဖို့3နှစ်ကျော်မှာသေးတယ်။ Mr. Ray ဟာပထမသက်တမ်းလုံကလည်း The Trump တဘောကိုမလိုက်ခဲ့တာတွေရှိခဲ့ပါတယ်။ဥမာတစ်ခုကတော့မဲတိန်နဲ့ဆိုတဲ့ကိစ္စမှာမစ္စတာရေးကအထောက်အထားမရှိပါကြောင်းတပ္ပရကိုပြောကြားခဲ့တာဖြစ်ပါတယ်